စ်မီးတွေငြိမ်ပြီးတော့နိုင်ငံသားတွေလည်းဘေကင်းလက်နက်ကင်တွေနဲ့ဒေါသတွေအာဃာတတွေကိုနှိမ့်သက်ပေးကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်က NCA လက်မှတ်ထိုးတဲ့တနည်းပြအခမ်းအနားမှာပြောဆိုခဲ့သလိုတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ရရေးတိုင်းရင်းသားလက်နက်ကင်အဖွဲ့တွေအားလုံးပါဝင်ဖို့ဆက်လက်ဆောင်ရွက်သွားမယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကပြောပါတယ်။ဒါပြင်တိုင်းရင်းသားတွေဖြစ်နေတဲ့စစ်ရေးပြိပက္ခတွေရော့ပါနိုင်ရေးကူညီဆောင်ရွက်သွားမယ်လို့လည်းအပြစ်ရက်လက်မှတ်ထိုးထားတဲ့အဖွဲ့တွေဘက်ကပြောထားပါတယ်။အသေးစိတ်ကိုမဆုမောင်ကဆက်ပြီးတော့ပြောပါမယ်ရှင်
။ဟုတ်ပါတယ်။သမရဟောင်းဦးသိန်းစေဦးဆောင်နဲ့အရင်အစိုးရလက်ထက်ပြီးခဲ့တဲ့2015ခုနှစ်မတ်လ31ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့ကိုယ်စားလှယ်တွေဘက်ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေသဘောတူစာချုပ် MCA မူကြမ်းကိုသဘောတူခဲ့ကြပေမဲ့အောက်တိုဘာလ15ရက်နေ့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့နဲ့ပဲအစိုးရတို့ကြားနှစ်ဖက်သဘောတူစာချုပ်မှာလက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်။ဒါကို NLD ဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာပါဝင်သင့်ပါဝင်ထိုက်သူတွေအားလုံးပါဝင်နိုင်ရေးဆက်လက်အကောင့်ထည့်ဖို့နိုင်အောင်ဝိုင်းဝန်းကြိုးပမ်းပေးကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဒီကနေ့ကျင်းပတဲ့ MCA တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေသဘောတူစာချုပ်လက်မှတ်ရေးထိုးခြင်းတစ်နှစ်ပြည့်နှစ်ပတ်လည်အခမ်းအနားမှာပြောဆိုလိုက်ပါတယ
်ပြစ်ခတ်ရက်စရေ Nationwide တနင်္ဂနွေလုံးဆိုင်ရာသူတွေလည်းပါတင်ခြင်းနဲ့ပုံပုံများပါတင်ပါလိုက်တဲ့အခွင့်အရေးအားလုံးမပါသေးဘူးဆိုတာလည်းကျွန်တော်တို့သိပြီးသားဖြစ်ပါတယ်အားလုံးပါဝင်ဖို့ဟာအင်တာမှအရေးကြီးပါတယ်ကျွန်တော်တို့နိုင်ငံအတွက်အရေးကြီးပါတယ်ငြိမ်းချမ်းရေးဆိုတာဘာနဲ့မှလဲလို့မရတဲ့ကျေနပ်ရေးတစ်ခုပါ
ဒီနေ့ကျင်းပတဲ့ MCA နှစ်ပတ်လည်နေ့အခမ်းအနားမှာလဲတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကလည်းလက်မှတ်ရေးထိုးဖို့ကြံရှိနေသေးတဲ့အဖွဲ့တွေအားလုံးပါဝင်နိုင်ရေးသူတို့အားလုံးဆက်လက်ကြိုးပမ်းနေပြီးတော့ကြံရှိနေသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းတကားဖွင့်ပြီးကန့်လန့်ကြိုးစုံနေပါတယ်လို့မိကွန်းပြောကြားခဲ့ပါတယ်အပြစ်မရက်ထားတဲ့အဖွဲ့တွေနဲ့အစိုးရတက်တို့ကြားဖြစ်ပွားနေတဲ့တိုင်းရင်းဒေသကစီးရေးပဋိပက္ခတွေရော့ပါနိုင်ရေးအတွက်ကိုလည်းအပြစ်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေဘက်ကကူညီဆောင်ရွက်သွားမယ်လို့အပြစ်ရဲ့လက်မှတ်ထိုးခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့တွေကအဖွဲ့ကြီးတစ်ဖွဲ့ဖြစ်တဲ့ပအိုးမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နာယကဘူမူကြီးခွန်ဥက္ကာကလည်းပြောပါတယ
် NCA ကိုပူပေါင်းကောင်တယ်ပေါ့ဗျာအဲ့ဒါအဆုံးပြည့်ချက်တစ်ခုချတယ်လို့ပဲနောက်ထပ်ကျွန်တော်တို့ရဲ့ကြံခဲ့တဲ့အဖွဲ့တွေအတွက်လည်းလိုက်ပါနိုင်အောင်ကျွန်တော်တို့အစီအစဉ်လုပ်သွားပြီးတော့အစိုးရနဲ့ပူပေါင်းဆောင်ရွက်သွားမယ်ဆိုအဆုံးပြည့်ချက်ရှိပါတယ်ရှိတော့ဥက္ကာတစ်ခုစလုံးကိုတော့တပြိုင်တည်းဆောင်ရွက်တဲ့နေရာမှာတစ်နှစ်တော့ကြာခဲ့ပြီပေါ့NCA အကောင့်ကပေါ်တဲ့လုပ်ငန်းကတော့အချို့အောင်မြင်ပါတယ်တိုက်တာတူအောင်မြင်တယ်သို့တော့အဲ့ဒီစင်တဲ့မဖြစ်သေးတဲ့အဖွဲ့အစည်းတွေနဲ့ပတ်သက်လို့တော့တနည်းပြည့်သွားတယ်ပေါ့သူတို့ပါဝင်လာမှုကတော့ကျွန်တော်တို့ကမပြောနိုင်သေးဘူးသူတို့အဖွဲ့အစည်းတွေကိုတိုင်လက်ရှိအစိုးရတပ်မတော်နဲ့တိုက်ရိုက်ဆွေးနွေးခွင့်ရှိနေပြီဥပမာဆိုရင်ဒီနေ့မော်လွယ်ပိုင်းဆိုရင်အပြင်မရသေးတဲ့အဖွဲ့တွေကကိုယ်စားလှယ်အဖွဲ့နဲ့အစိုးရနဲ့တွေ့နေကြပါတယ်အခုချိန်မှာတွေ့နေတော့မှဒါဆိုတော့တို့တို့လိုတွေ့ခွင့်ရတယ်တကားဖွင့်ထားတယ်ဆိုရင်တို့ရဲ့စဉ်းစားချက်တွေကလည်းအလားအချိန်နဲ့တပြေးညီကြောင်းလဲလာမယ်လို့တော့မျှော်လင့်ရအောင
်အပြစ်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့လည်းပြည်သူတွေတော့ကမိငိမ့်စေဖို့ဒေသတွင်းမှာစစ်မီးတွေငိမ့်နိုင်မှုကဒေါသတွေအာဃာတတွေလျှော့ပေးကြဖို့ကိုလည်းဒေါံဆန်းစုကြည်ကမြစ်တာရက်ခံသွားပါတယ်ကျွန်
တော်တို့ညီညာရေးကြအောင်လုပ်ဖို့ဆိုတော့Nationwide Ceasefire Agreement ဆိုတဲ့စကားလုံးဆင်ခြင်လိုက်ကျမတို့ကတိုင်းကံလုံးဆိုင်ရာပြစ်ခတ်ရစေဆိုပေမဲ့ MCA လို့ပြောနေခေါ်ကြတယ်မြန်မာစကားနဲ့ကြတော့ပြစ်ခတ်ရစေပေါ့အင်္ဂလိပ်ဘာသာစကားနဲ့ဆို Ceasefire Fire ဆိုတာပြစ်ခတ်ခြင်းနဲ့ Fire ဆိုတာတိုက်ခိုက်ခြင်းပြီးတော့ကျမတို့ Fire ဆိုတာအဓိကကမီးဆိုတဲ့စကားမျိုးပြောတာဖြစ်ပါတယ်အဲတော့ကျမတို့ညီချင်းညီများလို့ဆိုလို့ရှိရင်ပြစ်ခတ်ရစေရရလို့ဆိုကျွန်တော်အတွင်းကြီးတွေဖြစ်တဲ့ဒေါသတွေအာဃာတတွေနေလို့ဖြစ်တာရှိတာ။ဒါအာလုံးသက်ဆိုင်တဲ့ပုဂ္ဂိုလ်စီစီအဖွဲ့စီစီရမိမိတို့အတွင်းကဒေါသတွေအာဃာတတွေငြိမ်းအောင်လုပ်နိုင်မှာကျွန်တော်တို့စစ်မှန်တဲ့ဉာဏ်ကြောင့်ရမှာ။ကျွန်တော်တို့အဖွဲ့အစည်းများအတွင်းမှာရှိတဲ့အာဃာတဒေါသတွေငြိမ်းမှလည်းပြည်သူပြည်သားများရဲ့တောကတွေမျိုးတွေငြိမ်းနိုင်မှာဖြစ်ပါတယ်။အာလုံးဟာကိုယ့်အမြင်နဲ့ရှိကြတာ။နာကြီးချက်တွေလည်းရှိခဲ့ဆိုတော့မြင်းမှာဒါပေမဲ့ဒီနာကြီးချက်တွေကိုတော့ပေါ်ကြော်လွှားနိုင်တဲ့အခြေချင်းလည်းကျမတို့အားလုံးမှာရှိတယ်ကျမယုံကြည်ပါတယ်ဒါကိုကြော်လွှားနိုင်တဲ့အခြေချင်းနဲ့ပတ်သက်ပြီးတော့ကျမတို့ကြံရမှာဒီနေ့ဆိုလို့ရှိရင်ကျမတို့က fire power ပေါ့နော်ကျမတို့မီးအင်အားကိုပြန်ရမှာမဟုတ်ပါဘူးဒီမီးကိုပြင်းထန်တဲ့အင်အားကိုပြန်ရမှာဖြစ်ပါတယ်
ရသားအစိုးရလက်ထက်မှာတော့ဒေါန်ဆန်းစုကြည်ဦးဆောင်ပြီးတော့အပြစ်ရဲ့လက်နက်ကိုင်တွေရောအပြစ်မရဲ့လက်နက်ကိုင်တွေပါပါဝင်တဲ့ပထမအကြိမ်27ရာစုပြည်လုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို2016ခုနှစ် January လတုန်းကကျင်းပနိုင်ပြီးတော့ရှေ့ကျင်းပမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာအပြစ်မရဲ့ထားတဲ့လက်နက်ကိုင်တွေပါပါဝင်နိုင်ရေးဒီမိုကရေစီနဲ့ Federal စနစ်ကိုအခြေခံတဲ့ပြည်ထောင်စုတည်ဆောက်နိုင်ရေးအပါအဝင် MCA လက်မှတ်အားလုံးရေးထိုးနိုင်ဖို့လှုံ့ဆော်နေကြပါတယ်။ဒါပေမဲ့ကချင်အဖွဲ့လိုအပြစ်မရဲ့ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတယ်လို့အပြစ်ရထားတဲ့ရှမ်းအဖွဲ့နယ်လည်းစီးရီးထိတွေ့မှုတွေဖြစ်နေလို့အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မေးခွန်းတွေထွက်ပေါ်နေပါတယ်ရှင်။